ဒေဒီမချသတင်းတော်များအဖွဲ့ရဲ့2018ခုနှစ်အတွက်ကမ္ဘာမီဒီယာလွတ်လပ်ခွင့်အညွှန်းကိန်းမှာမြန်မာကိုအဆင့်139မှာသတ်မှတ်လိုက်ပါတယ်။ပြီးခဲ့တဲ့နှစ်ကမြန်မာရဲ့မီဒီယာလွတ်လပ်ခွင့်အညွှန်းကိန်းက131ရှိခဲ့တာမို့အဆင့်6ဆင့်ကျဆင်းသွားတယ်ဆိုတဲ့သဘောပါ။ပုံမှန်အဖြစ်ကြည့်ရင်တိုင်းပြည်ကိုဒီမိုကရေစီနိုင်ငံအဖြစ်အသွင်ကူးပြောင်းတည်ထောင်မယ်လို့ပြောဆိုထားတဲ့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရအဖွဲ့လက်ထက်မှာတစ်နှစ်အတွင်းခုလိုမီဒီယာလွတ်လပ်ခွင့်ကျဆင်းသွားတာအံ့ဩဖို့ကောင်းနေပါလေ။ဒါပေမဲ့ဒီပြဿနာမှာနောက်ွယ်ကအကျိုးကြောင့်အများကြီးရှိနေပါတယ်။ဒီမှာမီဒီယာလွတ်လပ်ခွင့်ဘာကြောင့်ကျဆင်းသွားရသလဲ။နောက်လာမယ့်အချိန်တွေမှာရောမီဒီယာလွတ်လပ်ခွင့်ဒီထက်တိုးတက်လာနိုင်ဦးမလားဆိုတာကုတပတ်လေ့လာတင်ပြသွားပါမယ်
။ RSS ရဲ့မီဒီယာလွတ်လပ်ခွင့်အညွှန်းကိန်းကိုပြန်ကြည့်ရင်2015ခုနှစ်သမ္မတဦးသိန်းစိန်အစိုးရလက်ထက်ကအဆင့်143ရှိရာကနေ NLD အစိုးရလက်ထက်2016ခုနှစ်မှာအဆင့်131ဖြစ်လာပါတယ်။တနည်းအတွင်းအဆင့်12ဆင့်လောက်တက်လာတာမို့မီဒီယာလွတ်လပ်ခွင့်အတွက်အတော်လေးအားတက်စရာပါ။ဒါပေမဲ့2018ခုနှစ်အတွက်အညွှန်းကိန်းမှာတော့အဆင့်139ထိပြန်ကျသွားတာမို့သတင်းမီဒီယာလွတ်လပ်ခွင့်အတွက်စိုးရိမ်စရာအခြေအနေပြန်ဖြစ်လာတယ်လို့အခြားသောဒီမိုကရေစီနဲ့တိုင်းပြည်တည်ဆောက်ရေးအတွက်လည်းစိုးရိမ်စရာပါ။ဒါပေမဲ့အာဆီယံအပါအဝင်အိမ်နီးချင်းတရုတ်အိန္ဒိယနိုင်ငံတွေနဲ့နှိုင်းယှဉ်လိုက်ရင်တော့အင်ဒိုနီးရှားနဲ့ဖိလစ်ပိုင်နှစ်နိုင်ငံကသာအဆင့်124နဲ့133ရှိပြီးမြန်မာထက်မီဒီယာလွတ်လပ်ခွင့်ပိုရနေတာတွေ့ရပါတယ်။ကျန်နိုင်ငံတွေအားလုံးဟာမြန်မာထက်မီဒီယာလွတ်လပ်ခွင့်နည်းပါးနေတာမို့ကျင့်နဲ့မယ်ဆိုရင်လည်းကျင့်နဲ့နိုင်လောက်သေးတယ်လို့ဆိုနိုင်ပါတယ်။မြန်မာနိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်ကျဆင်းသွားရတာနဲ့ပတ်သက်ပြီး RSS ဘက်ကမှတ်ချက်ပေးတာကတော့ရခိုင်ပြည်နယ်မှာအကြမ်းဖက်မှုတွေဖြစ်ပွားအဲ့တော်ကိုတက်မတော်နဲ့လုံခြုံရေးဘက်ကပြန်နှိမ်နင်းပြီးတဲ့နောက်မွတ်စလင်6သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားရတဲ့ကိစ္စဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်သွားတဲ့မွတ်စလင်တွေရဲ့ဆွဆွဲချက်မှာမြန်မာလုံခြုံရေးအဖွဲ့ဝင်တွေရဲ့လူ့အခွင့်အရေးချိုးဖောက်တဲ့ပြဿနာတွေအများကြီးရှိနေတယ်ဆိုပေမဲ့မှုကြီးဖြစ်ပွားခဲ့တဲ့အဲ့ဒီရခိုင်ပြည်နယ်မြောက်ပိုင်းကိုမီဒီယာတွေလွတ်လွတ်လပ်လပ်သွားရောက်တင်ပြရယူခွင့်မရှိတဲ့ကိစ္စသတင်းမီဒီယာသမားတွေကိုတက်မတော်ဘက်ကအရေးယူမှုဆိုင်ရာကိစ္စအခုနောက်ဆုံးရိုက်တာသတင်းတောက်နှစ်ယောက်ဖမ်းဆီးထိန်းသိမ်းခံထားရတဲ့ကိစ္စစရတဲ့ပြဿနာတွေကြောင်းလို့ဆိုပါရယ်။ဒါ့အပြင်အခြားပြဿနာတွေလည်းရှိနေပါသေးတယ်
။ NLD ဆိုရလက်ထက်မီဒီယာလွတ်လပ်ခွင့်ပျော်မှန်းသလောက်မတိုးတက်ခဲ့တဲ့အဓိကပြဿနာကတော့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအဖွဲ့လွတ်တော်နဲ့ပါတီအားလုံးကမီဒီယာတွေအပေါ်ယုံကြည်မှုသိမ့်မရှိတဲ့ကိစ္စကနေမြစ်ဖြားခံပါတယ်။အထူးသဖြင့်ဒေါက်ဆန်းစုကြည်ကိုယ်တိုင်မြန်မာမီဒီယာတွေကိုအဆင့်တန်းတစုံတရာရှိတယ်လို့စိတ်ပြီးယူဆဖို့မပေါ်ပါဘူး။မီဒီယာတွေကိုလက်ရှိခြေနေထက်လွတ်လပ်ခွင့်ပိုပေးလိုက်ရင်မလိုလားအပ်တဲ့ပြဿနာတွေဖြစ်လာနိုင်တယ်။တမတော်နဲ့ဆက်ဆံရေးမှာအဖူးထစ်တွေဖြစ်လာနိုင်တယ်။အထူးသဖြင့်အရင်သမ္မတဦးသိန်းစိန်အစိုးရလက်ထက်ကလိုအစိုးရကိုအကြီးကျယ်ဝေဖန်တာမျိုးတွေပေါ်ပေါက်လာနိုင်တယ်လို့ထင်မြင်နေကြပုံရပါတယ်။ဒါကြောင့်လဲဗီဒီယိုနဲ့ရုပ်သံထုတ်လွှင့်ခွင့်ဆိုင်ရာအတီးပြီးပြီးသားဥပဒေဟောင်းကိုအဆက်မသွင်းရုံမကပြင်ဆင်မှုဆိုတာကိုလည်းအချိန်ဆွဲထားတာတွေ့နိုင်ပါတယ်။ဒီအတွက်လွတ်လပ်တဲ့ public review နဲ့ရုပ်သံလွှင့်မီဒီယာတွေတီထောင်ခွင့်မရသေးတာဒီကနေ့အခြေအထိပါပဲ။အလားတူအရင်သမ္မတဦးသိန်းစိန်အစိုးရလက်ထက်ကတည်းကရွေးဆွဲခဲ့တဲ့ right to information law လို့ခေါ်တဲ့သတင်းသိပ္ပံခွင့်ဥပဒေလိုမျိုးဟာလည်းအစိုးရသက်တမ်းနှစ်နှစ်ကျော်လာပြီးအထိလွတ်တော်တဲ့ရောက်မလာနိုင်သေးပါဘူး။ဒါကြောင့်လည်းအစိုးရဝန်ကြီးဌာနတွေဟာသတင်းတွေကိုထုတ်ပြန်ရင်ထုတ်ပြန်မယ်မထုတ်ပြန်မယ်လည်းနေနိုင်တယ်။မေးမြန်းလာတာတွေကိုလည်းဖြည့်ခြင်းဖြည့်မယ်မဖြည့်ခြင်းလည်းရတယ်။သတင်းသင်ချန်ထားလို့လည်းဘာပြဿနာမှမရှိဆိုတဲ့အခြေအနေမျိုးရှိနေစေဖြစ်တာတွေ့နိုင်ပါတယ်
။မီဒီယာလွတ်လပ်ခွင့်ကျဆင်းသွားတဲ့စီမှာနောက်ထပ်ပြဿနာရှိသူကတော့တက်မတော်ဘက်ကပါ။ပုံမှန်အားဖြင့်သတင်းမီဒီယာတွေဟာတက်မတော်ဘက်ကသတင်းရယူနိုင်ခြင်းမရှိကြပါဘူး။တက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့ Facebook စာမျက်နှာမျိုးကနေထောက်ပြန်ပေးသမျှကို3-3မတုံးရင်အခြားအတီးပြုနေမြန်စရာနေရာမရှိနိုင်ပါဘူးတက်မတော်ဟာလက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေစီတည်င်းသွားယူပြီးပြန်လာတဲ့မီဒီယာသမားတွေကိုဖမ်းဆီးရုံးတင်ခဲ့ဘူးသလိုတယောစာဖော်ပြတဲ့ဂျာနယ်အက်ဒီတာချုပ်ကလည်းဖမ်းဆီးရုံးတင်တာမျိုးလုပ်ခဲ့ပူပါတယ်အခုနောက်ဆုံးရိုက်တာတည်င်းတော်နှစ်ယောက်ကိုဖမ်းဆီးရုံးတင်တာဟာလည်းတက်မတော်စစ်ဗိုလ်ချုပ်တယောက်ဦးဆောင်တဲ့ပြည်ထောင်ဝင်ကြီးဌာနကပါပဲဒီထက်ပိုဆိုတာကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာတည်င်းသွားယူရေးကိစ္စပါနိုင်ငံတကာဝေဖန်ချက်များလုံးလို့ NLD အစိုးရဟာအဲ့ဒီဒေတာကိုသတင်းတောက်တွေဘလောက်ခွင့်ပြုလို့ဒီဖြစ်စီတက်မတော်နဲ့လုံခြုံရေးတာဝန်ရှိသူတွေဘက်ကသဘောမတူသမျှဘယ်နေရာကိုမှဆင်လွတ်ခွင့်မရှိပါဘူးလက်ရှိပြည်သားရေးဝန်ကြီးဌာနကစီစဉ်နေတဲ့သတင်းရယူရေးခီးစဉ်အားလုံးဟာလုံခြုံရေးဆိုင်ရာတာဝန်ရှိသူတွေရဲ့ခွင့်ပြုချက်အောက်မှာပဲတွားလာနေကြရတာမျိုးပါ မီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်ရင်နောက်ထပ်ပြဿနာရှိနေတာကတော့အစိုးရရဲ့ဘျူရိုကရေစီရန်ရာကြီးပါဖြစ်အဆက်ဆက်မတော်မတရားမှုတွေအောက်ကတိလိုက်စားမှုတွေအကျင့်ပြတ်ခြားစားမှုတွေအငြင်းချင်းမဲမှုတွေနဲ့ပြည့်နှက်နေတဲ့အဲ့ဒီရန်ရာကအရာတန်းအများစုဟာထုတ်ပြန်တဲ့တရင်အချက်လက်တွေကိုထုတ်ပြန်ပေးလို့စိတ်မရှိကြပါဘူးမီဒီယာတွေကိုတရင်ပေးလို့စိတ်မရှိကြပါဘူးတရင်အချက်လက်တွေထုတ်ပြန်ပြီးဖြစ်စေမထုတ်ပြန်ပြီးဖြစ်စေတရင်ဌာနတွေရဲ့မေးမြန်းတာကိုဖြေကြားပြီးဖြစ်စေမဖြေကြားပြီးဖြစ်စေဥပဒေကြောင့်အရာဝန်ထမ်းစီးနင်းအရာဘာမှပြဿနာမရှိတာမို့တရင်အမှောင်ချပြီးနေငယ်နေနိုင်နေကြတာဖြစ်ပါတယ
်အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်မီဒီယာလွတ်လပ်ခွင့်တိုးတက်လာဖို့အတွက်တာဝန်ရှိဆုံးဟာဒုံဆန်းစုကြည် NLD အစိုးရလွတ်တော်နဲ့ NLD ပါတီပဲဖြစ်ပါတယ်တရင်မီဒီယာလွတ်လပ်ခွင့်တိုးမြင့်ပေးလိုက်တာအစိုးရနဲ့လွတ်တော်ရန်တရားတွေပိုကောင်းလာအောင်ထိန်းချုပ်ပေးတာအရေးအသွေးပိုမြင့်လာအောင်ဝေဖန်မှုပေးတာအာဂရိလိုက်စားမှုတွေကိုတိုက်ဖြတ်ရမှာအထောက်အကူပြုစေတာလူ့ခွင့်ရေးကိုပိုပြီးထိန်းသိမ်းမြင့်တဲ့အကာအကွယ်ပေးနိုင်တာဒီမိုကရေစီတိုင်းပြည်တည်ဆောက်ရေးအတွက်ပိုပြီးတရတတာဖြစ်စေတာလို့ခံယူကျင့်သုံးတဲ့အခါကျမှမြန်မာမီဒီယာလွတ်လပ်ခွင့်အခုရဲ့ပိုမြင့်တက်လာမှာဖြစ်ကြောင်းပါ